10 နှစ်ကျော်ရှေ့မတူးနောက်မဆုတ်ဖြစ်နေခဲ့တဲ့အီရန်နိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုဖြည့်ရှင်းဖို့အတွက်ရှာရှာပါပါအခွင့်အရေးတရားရပြီလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ရုရှားသမ္မတပူတင်ကအီရန်သမ္မတဟက်ဆန်ရိုဟာနီနဲ့တယ်လီဖုန်းဆက်သွယ်ပြီးကြေညာချက်ကိုပြောကြားခဲ့တယ်လို့ရုရှားအစိုးရကတနင်္လာနေ့မှာပြောကြားလိုက်တာဖြစ်ပြီးညှိနှိုင်းဆွေးနွေးပွဲမှာရုရှားရဲ့အခုလိုကြိုးစားမှုကိုအီရန်သမ္မတကကြိုဆိုလိုက်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေဆက်ပြီးလုပ်နေမှုအတွက်ဂျနီဗာမှာဗုဒ္ဓဘူးနေ့ရောက်ရင်နောက်တစ်ချီထပ်ပြီးဆွေးနွေးပွဲကျင်းပမှာဖြစ်ပြီးဒီ6နိုင်ငံဆွေးနွေးပွဲမှာရုရှားလည်းပါဝင်တာဖြစ်ပါတယ်။အီရန်ဘက်ကတော့သူတို့ရဲ့နျူကလ িয়ার အစီအစဉ်တွေဟာငြိမ်းချမ်းတဲ့လုပ်ငန်းတွေအတွက်သာရည်ရွယ်တာဖြစ်ပြီးလက်နက်ထုတ်ဖို့မဟုတ်ဘူးလို့ထပ်တလဲလဲညှင်းဆုံနေတာပါ။ကမ္ဘာအင်အားကြီးနိုင်ငံ6နိုင်ငံထဲမှာပါဝင်တဲ့ American ပြည်ထောင်စုဗြိတိန်ပြင်သစ်တရုတ်နဲ့ဂျာမနီနိုင်ငံတွေဟာအီရန်အစိုးရရဲ့ယူရေနီယမ်တန့်စင်မှုလုပ်ငန်းကိုရပ်တန့်စေချင်ကြတာပါ။အီရန်ကလည်းသူ့ရဲ့စီးပွားရေးကိုထိခိုက်စေတဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေကိုဖြေလျှော့ပေးလာအောင်စူးစမ်းနေတာဖြစ်ပါတယ်။